Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် November 13ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်နောက်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်လှုပ်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးဝင်းနဲ့အတူပြောပြပေးမှာပါရုရှားသိမ်းထားတဲ့ခါဆန်မြို့ကိုယူကရိန်းတွေကပြန်ပြီးသိမ်းနိုင်ရတာဟာထူးခြားတဲ့အောင်မြင်မှုလို့အမေရိကန်ကကြိုဆိုလိုက်ပါတယ်အီရန်ပေါ်မှာတိုးမြင့်တန်းခတ်ဖို့အတွက်ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်အာဆီယံနိုင်ငံတွေစီးပွားရေးပြန်ပြီးနလန်ထူလာစေဖို့အတွက်ဂျပန်ကရန်ငွေဘီလီယံ300နီးပါးအကူအညီပေးမယ်လို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစိုးမိုးကျော်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းလေးပြီးတဲ့အခါမှာတော့ကျွန်တော်တို့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအာဆီယံထိပ်သီးအစည်းအဝေးကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာ NUG ကတုံ့ပြန်လိုက်ပါတယ
်အမှန်တော့ကျွန်တော်တို့ကဒီ 5 point processor တစ်ခုလုံးကိုပြန်လည်ပြီးတော့ပြုပြင်ပြောင်းလဲတဲ့ကိစ္စမျိုးတွေကိုလုပ်စေချင်တာပေါ့လေအခုကဒီ vulnerability check ကိုတော့ဒီတိုင်းထားမယ် account for တဲ့
မကြမီပါပဲအပြည့်အစုံကဒါတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဒါအပြင်တပတ်အတွင်းထူးခြားတဲ့ပြည်တွင်းနဲ့နိုင်ငံတကာသတင်းစတဲ့အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်ရမှာဖြစ်ပါတယ်အခုတော့ကျွန်တော်တို့သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမြင့်တို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားသိမ်းပိုက်ထားတဲ့ခါဆန်မြို့ကိုယူကရိန်းတပ်တွေပြန်လည်လွတ်မြောက်နိုင်အောင်လုပ်ခဲ့တာဟာထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်နေ American သမ္မတအိမ်ဖြူကကြိုးစုံကုန်ပြုတ်လိုက်ပါတယ်အခုစစ်ပွဲအတွင်းရုရှားတွေသိမ်းပိုက်ခဲ့တဲ့တခုတည်းသောဒေသမျိုးတော်ဖြစ်တဲ့ခါဆန်မှာအခုယူကရိန်းအလံပြန်ပြီးလွှင့်ထူနိုင်တာဟာယူကရိန်းတွေရဲ့ထူးခြားတဲ့အောင်မြင်မှုပဲဖြစ်ကြောင်း American သမ္မတဂျိုးဘိုင်ဒန်နဲ့အတူကမ်ဘောဒီးယားနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးတန်ဖေဂျစ်ဆလိုဗန်ကသတင်းထုတ်တွေကိုပြောပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စီကခါဆန်ကိုပြန်ပြီးတိတ်လိုက်နိုင်ပြီဖြစ်ကြောင်း Telegram လူမှုမီဒီယာကနေဗီဒီယိုနဲ့ပြောကြားခဲ့ပြီးတဲ့နောက်မှာအခုလို Jake Sullivan ကပြောတာပါ ဖနွန်ပင်ကအာဆီယံစည်းဝေးတက်ရောက်ခဲ့တဲ့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကလည်းစနေနေ့မှာပဲ Ukraine နိုင်ငံရဲ့ဝန်ကြီး Dmytro Kubela နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်ဝန်ကြီး Blinken က Ukraine ကို American ကပေးထားတဲ့ဂရုတိုင်အကူအညီတွေပေးမှာဖြစ်ပြီးတော့အခုကြာရောက်နေပြီဖြစ်တဲ့ဆောင်းကာလအတွက်လိုအပ်တာတွေနဲ့လူသားစာနာမှုအကူအညီတွေကိုတိုးမြှင့်ပေးအပ်သွားဖို့ရှိကြောင်းဝန်ကြီးချုပ်ကူဘဲလာနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့ American နိုင်ငံရဲ့ဌာနပြောခွင့်ရ Netpress ကပြောပါတယ်။ Ukraine စစ်ပွဲအခြေအနေကိုစောင့်ကြည့်နေတဲ့ Britain ကဝန်ကြီးဌာနကတော့ Russia ရဲ့ Kherson ကနေဆုတ်ခွာသွားတာဟာ Dnipro မြစ်အနောက်ဘက်ကမှ Russia တပ်တွေအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတာသိသာစေတယ်လို့စနေနေ့မှာပြောကြားလိုက်ပါတယ်။
ဤရန်အာဏာပိုင်တွေကအစိုးရစန့်ကျင်ရေးဆန္ဒပြနေကြသူတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အတွက်ဂျာမနီဝန်ကြီးချုပ် Olaf Scholz ကစနေနေ့ကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါတယ်။ဒါအပြင်သူတို့ဂျာမန်ပြည်သူတွေအနေနဲ့အီရန်ပြည်သူတွေနဲ့အတူပကုန်းချင်းရှင်လျက်အတူတကွရပ်တည်နေပါတယ်လို့လည်းပြောပါတယ်။အခုဆန္ဒပြပွဲဟာအီရန်အမျိုးသမီးလူငယ်တဦးကိုရဲကဖမ်းဆီးခဲ့စဉ်တေဆုံးခဲ့ရတဲ့ခေါင်းစည်းပဝါကောင်းကောင်းမရှိလို့ဆိုတဲ့ဝစ်စားစင်မှုဆိုင်ရာပြဿနာမဟုတ်တော့ဘဲလွတ်လပ်ခွင့်နဲ့တရားမျှတမှုဆိုင်ရာတိုက်ပွဲဖြစ်လာကြောင်းဂျာမနီဝန်ကြီးချုပ်ကပြောဆိုပါတယ
် Nächste Woche sollen weitere Sanktionsmaßnahmen hinzukommen. Wir wollen den Druck auf die Revolutionsgarden.
ထပ်တိုးဖို့ရှိပါတယ်ကျွန်တော်တို့ဥရောပသမဂ္ဂ EU အနေနဲ့အီရန်တော်လှန်ရေးအဆောင်တက်တဲ့နိုင်ငံရေးခေါင်းဆောင်ပိုင်းတွေအပေါ် PRP တိုးမြင့်မှုတွေဆက်လုပ်သွားဖို့လိုလားပါတယ်ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူနိုင်ရေးအတွက်တက်တဲ့အထောက်အထားတွေကိုစုဆောင်းဖို့ကြိုးစားနေတာကိုကျွန်တော်တို့အားပေးပါတယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကပြောဆိုသွားတာပါ။အီရန်ပြည်သူတွေရဲ့ Yes Man တက်တီဘလောက်ရှိတယ်ဆိုတာကျွန်တော်တို့အနေနဲ့တွေးကြည့်လို့တော့မရပါဘူးလို့ Olaf Scholz ကသူ့ရဲ့သတင်းပတ်စင်ဗီဒီယိုမိန့်ခွန်းထဲမှာပြောပါတယ်။ဆက်လက်ပြီးတော့သူကဆန္ဒပြအီရန်ပြည်သူ300ကျော်တေဆုံးပြီးဒါဇင်ပေါင်းများစွာတေဒဏ်ချမှတ်ခံထားရတယ်လို့14,000ကျော်ကလည်းဖမ်းဆီးခံထားရတယ်လို့ပြောပါတယ်။အဲဒီလိုအီရန်ပြည်သူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ယူကရိန်းကိုကျူးကျော်တဲ့ရုရှားကို drones မောင်းသူမဲ့လေယာဉ်တွေရာနဲ့ချီပေးပို့ခဲ့တာတွေအတွေ့အီရန်အစိုးရအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြုံတွေ့ရလိမ့်မယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေကခေါင်းဆောင်တွေတက်ရောက်တဲ့ဥရယာရီဆန်ယာ COP 27ညီလာခံကျင်းပရာအီဂျစ်နိုင်ငံရှမ်အယ်ရှိတ်မှာစနေနေ့ကရာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေစုဝေးချီတက်ပြီးတော့ရုပ်ကျင်းလောင်စာတုံးဆက်မှုအဆုံးသတ်ဖို့နဲ့ဥရယာရီပြောင်းလဲမှုကြောင့်ကျုံရတဲ့ဆုံးရှုံးပျက်စီးမှုတွေအတွက်အနောက်နိုင်ငံတွေကပေးဆက်ကြဖို့တောင်းဆိုခဲ့ကြပါတယ်။ပင်လယ်သမုဒ္ဒရာရင်းမြစ်နယ်ပြင်တွေမြင့်တက်နေသလိုသူတို့လည်းအရှိန်မြင့်လှုပ်ဆောင်နေတာဖြစ်ကြောင်းချမ်းသာသူတွေကိုအခွန်ကောက်ဖို့နဲ့သူတို့ရဲ့လှုပ်ဆောင်မှုတွေကြောင့်ပေါ်ပေါက်လာတဲ့ရာသီဥတုဖောက်ပြန်မှုတွေအတွက်ဆုံးရှုံးရတာတွေကိုပြန်ပြီးပေးဆက်ဖို့အတွက်တောင်းဆိုကြတာဖြစ်ပါတယ်။ဖိလစ်ပိုင်ကလာတဲ့တက်ကြွလှုပ်ရှားသူတူကတော့ကမ္ဘာနိုင်ငံတွေအနေနဲ့ဖန်လုံးဒဏ်ငွေထုတ်လွှတ်မှုတွေတိတိတသားရှော့ချဖို့ဆက်လက်တောင်းဆိုမယ်လို့ပြောပါတယ်။ဒါပြင်ဥတုဖောက်ပြန်မှုအတွက်တာဝန်ရှိတဲ့နိုင်ငံတွေအနေနဲ့ကမ္ဘာဆုံးရှုံးမှုတွေအတွက်ပြန်ပေးဆက်ဖို့လည်းမကဘဲနဲ့လိုင်းရောညီတွေဖြစ်အောင်ပြန်ပြီးတော့ပြုပြင်ပေးဖို့နဲ့ရောပေါင်းအောင်လုပ်ပေးဖို့ပါပန်ကြားကြပါတယ်ဒီနေ့ COP 27ညီလာခံကျင်းပနေချိန်မှာပြုလုပ်တဲ့လူမှုဆန္ဒပြပွဲတွေထဲမှာစနေနေ့ကဆန္ဒပြပွဲဟာအကြီးဆုံးဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတာဖြစ်ပြီးဥရယာတီပြောင်းလဲမှုကြောင့်ဖြစ်ပွားလာတဲ့တဘာဝဘေးအန္တရာယ်တွေကြောင့်ကျုံရတဲ့ကပ်ဘေးတွေအတွက်ချမ်းသာတဲ့နိုင်ငံတွေကရောကြီးပေးကြဖို့တောင်းဆိုကြတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုရဲ့အစိုးရတက်တန်းဝဲရွေးကောက်ပွဲမှာပေပါဒီကအတက်လွတ်တော်ကိုထိန်းချုပ်မလဲဆိုတာအဆုံးအဖြတ်ပေးကောင်းပေးနိုင်တဲ့နီဘာရာပြည်နယ်ရဲ့မဲယွေတက်မှုဟာနောက်ဆုံးအဆင့်ကိုရောက်ရှိနေပါပြီ။တကယ်လို့သာဒီမိုကရက်ပါတီကအမတ်လောင်းကက်သရင်းကိုတက်စ်မက်စတိုကအနိုင်ရမယ်ဆိုရင်ရီပပ်ဘလစ်ကန်ပါတီနဲ့မဲယွေအတွက်တူသွားမှာဖြစ်ပါတယ်။အဲ့ဒီအခါဒုတိယသမ္မတကမလာဟဲရစ်ကမဲပေးဆုံးဖြတ်ရမှာဖြစ်တဲ့အတွက်သူ့ရဲ့ပါတီကိုမဲပေးလိုက်ရင်ဒီမိုကရက်ပါတီကကွန်ဂရက်စီနိတ်လွှတ်တော်ကိုထိန်းချုပ်ခွင့်ရမှာဖြစ်ပါတယ်။ဒီလိုမဟုတ်ဘဲပြိုင်ဘက်အဒန်လက်ဆက်စ်ကသာအနိုင်ရသွားရင်တော့ရီပပ်ဘလစ်ကန်ပါတီကကွန်ဂရက်စီနိတ်အထက်လွှတ်တော်မှာ50တနေရာရဖို့အတွက်လာမယ့်လမှာပြုလုပ်မဲ့ဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲရလဒ်ကိုစောင့်စားရမှာဖြစ်ပါတယ်ခင်ဗျာ။
American သံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American သံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘောဒီးယားနိုင်ငံမှာအာဆီယံလက်ကျဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆောင်ဦးဆောင်ကျင်းပတဲ့အကြိမ်40နဲ့41ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးတွေကတော့တောက်ကြနေမှာပြီးဆုံးသွားပါပြီ။ဒီနှစ် 2022 ဟာအာဆီယံစတင်တည်ထောင်တဲ့55နှစ်ပြည့်နှစ်ဖြစ်ပြီးတော့အာဆီယံအနေနဲ့နောက်မှပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လှုပ်ဆောင်ဖို့အပြင်အာဆီယံအတိုက်အဝန်းတည်ဆောက်ရေးကိုပံ့ပိုးတဲ့အနေနဲ့ဆွေးနွေးဌာနတွေပြည်သူတွေကြားဆက်သွယ်မှုတွေတိုးမြှင့်ဖို့အတွက်အာဆီယံခေါင်းဆောင်တွေကကတိပေးခဲ့ကြပါတယ်။မြန်မာရေးနဲ့ပတ်သက်လို့အာဆီယံထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံရဲ့အကြံဖက်မှုတွေကိုရှုံချပြီးလက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့ဒါကိုတာဝန်ယူပြီးစဉ်စဉ်ဆင်ခြင်ဆောင်ရွက်ဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံရဲ့အကြံဖက်မှုတွေတိုးတာဟာမြန်မာနိုင်ငံကိုသာမကအာဆီယံတိုက်ဝိုင်းတိဆောက်ရေးကြိုးပမ်းမှုကိုပါထိခိုက်စေချောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းချမ်းတာရှိခံမဲ့အဖြေတစ်ခုထုတ်နိုင်အောင်အာဆီယံကကူညီမှာဖြစ်တဲ့အပြင်အခြေအနေကိုစောင့်ကြည့်မယ်လို့လည်းဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဘုံမှုကြီးမြောက်လိုင်းကိုရင်ပါဝင်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာရေးအာဆီယံဘုံသဘောတူညီချက်9ရပ်ကိုချရခဲ့တာပါဒါပေမဲ့တိုးတက်မှုမရှိသလောက်ဖြစ်နေတာမို့ဒါကိုလိုက်နာဖို့ပြက်ကွက်တဲ့မြန်မာစစ်ကောင်ဆောင်တွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာကိုစားပြုကွက်မပေးဖို့ပါအာဆီယံကဆုံးဖြတ်ထားပါတယ်စစ်ကောင်စီနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာမပါတဲ့အစည်းအဝေးကဆုံးဖြတ်ချက်ချတာအတွက်အာဆီယံကောင်ဆောင်တွေရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားတာပါဘရူနိုင်ကမ္ဘောဒီးယားအင်ဒိုနီးရှားလာအိုစ်မလေးရှားမြန်မာဖိလစ်ပိုင်စင်ကာပူထိုင်းနဲ့ဗီယက်နမ်တို့ပါဝင်တဲ့အာဆီယံ10နိုင်ငံအဖွဲ့မှာ17နိုင်ငံမြောက်ဖြစ်နေပါဝင်မှုအရှိတီမောကိုမူအဖြစ်လက်ခံဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးစ်ကသူ့ရဲ့နိုင်ငံဟာအရှေ့တောင်အရှဒေသတွင်းနဲ့ထိတွေ့ပြီးဆက်ဆံရေးတွေအားကောင်းလာအောင်လှုံ့ဆော်နေတယ်လို့အာဆီယံခေါင်းဆောင်တွေကိုစနေနေ့ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုအောင်မြင်စွာကျော်လွှားနိုင်ဖို့အတွက်နှစ်ဖက်စလုံးကပူးပေါင်းဆောင်ရွက်မှုတွေကိုနှစ်ဆတိုးမြင့်ဖို့အရေးကြီးတယ်လို့ကမ္ဘောဒီးယားနိုင်ငံဖရမ်ပင်မြို့တော်မှာသူကပြောဆိုပါတယ်ကျွန်တော်တို့ရဲ့တန်တိတ်တန်ချမှတ်ထားတဲ့ဆက်ဆံရေးရဲ့တစိမ့်တစ်ပိုင်းဖြစ်တဲ့ခိုင်မာတဲ့ယင်းနီမြုပ်နှံမှုတွေကိုကျွန်တော်အနေနဲ့ဒီကနေ့ကြီးညာလိုက်ပါတယ်လို့သူကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့မှာကနေဒါဝန်ကြီးချုပ်ထရူဒိုးစ်ဟာတခြားနိုင်ငံခေါင်းဆောင်တွေနဲ့အတူနှစ်ဆင်ကျင်းပမြဲဖြစ်တဲ့ အရှိအရှာထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာအာဆီယံခေါင်းဆောင်တွေနဲ့အဓိကဆွေးနွေးပွဲ Dialogue Partners ကဘာနိုင်ငံခေါင်းဆောင်တွေတွဲဆုံကျင်းပကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုအမေရိကန်သမ္မတဂျိုးဘိုင်ဒင်တရုတ်ဝန်ကြီးချုပ်လီကိုက်ရှန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်ဆုကယိုတို့လည်းပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။ဒါပြင်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဖရော့လည်းတက်ရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာယူကရိန်းကိုရုရှားကျူးကျော်မှုတရုတ်နဲ့ထိုင်ဝမ်တင်းမာမှုမြန်မာနိုင်ငံရေးတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာ7နှစ်ကပြုလုပ်တဲ့အာဆီယံဂျပန်ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအာဆီယံအတွက်ချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာတန်း 2100 နဲ့ညီမျှရတဲ့ဂျပန်ယန်ငွေ295ဘီလီယံပေးမယ်လို့ပြောကြားလိုက်ပါတယ်။
日本は ASEAN 包括的復興枠組みを支持しており、
ASEAN 内外の西方へ遍地ナランドラシブ顧にべてにね、ASEAN 論争偏れ提唱へ無謀参加 CRF へと延ウェ295ビリオン賃ウェ差たべまဖြစ်ちゃうပြောတော့ပါကဘာတလောကိုဗစ်ရောဂါကြောင့်ကြာရှင်းတဲ့စီးပွားရေးပြန်ပြီးနလန်ထူဖို့လုပ်နေချိန်မှာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့တဲ့နောက်လောင်စာဆီးနဲ့စားတောက်ကုန်ဈေးတွေထိုးတက်လာတာကြောင့်အခက်ကြုံနေရတာကိုအထောက်အကူဖြစ်ဖို့ပေးရတာလို့ပြောပါတယ်။ဂျပန်နဲ့အာဆီယံဆက်ဆံရေးကလာမယ့်နှစ်မှာအနှစ်90ပြည့်မှာဖြစ်ပြီးတော့ဂျပန်ဟာ Indo-Pacific ဒေသအတွက်ကိုအာဆီယံတက်ပါကူညီထောက်ပံ့မှုတွေပေးမယ်လို့လည်းဝန်ကြီးချုပ်ကရှိတာကထပ်လောင်းပြောဆိုလိုက်ပါတယ်။လာမယ့်နှစ်2023ဒီဇင်ဘာမှာအာဆီယံဂျပန်ဆက်ဆံရေး290ပြည့်အထိမ်းအမှတ်ဂုဏ်ပြုတဲ့အထူးအစည်းအဝေးချက်ကိုတိုကျိုမှာကျင်းပတင်တယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်မှာသွေးလွန်တုပ်ကွေးရောဂါဖြစ်ပွားတဲ့လူနာတွေများပြားနေပြီးစနေနေ့ကဆေးရုံတွေမှာပြည့်နေနေပါတယ်။ရုတ်တရက်ပြောင်းလဲလာတဲ့ရာသီဥတုအခြေအနေကြောင့်လူနေထူထပ်ကြတဲ့နေရာတွေမှာခြင်ကနေတဆင့်ဖြစ်ပွားတဲ့ရောဂါတွေဟာလူထောင်ပေါင်းများစွာကိုကူးစက်သွားပါတယ်။ဒီတော့အတွင်ကမ်ဘူခိုင်မှာဆိုရင်သွေးလွန်တုပ်ကွေးဖြစ်ပွားမှုဟာအပြောင်းလဲမရှိကြောင်းဆရာဝန်တွေကပြောပါတယ်မနေ့ကအတိုင်းပဲလူ90ကိုစစ်ဆေးရာမှာ32ဦးကသွေးလွန်တုပ်ကွေးရောဂါတွေ့ရှိရပါတယ်အနည်းဆုံးလူနာ18ယောက်18ယောက်လောက်ကိုဆေးရုံအသီးသီးမှာတင်ထားရပြီး15ယောက်16ယောက်လောက်ကိုတော့အတွင်းလူနာနဲ့ပြင်ပလူနာဆောင်တွေမှာတင်ထားရပါတယ်လို့ကမ်ဘူဆေးရုံအုပ်ကြီးကပြောပါတယ်ဒါဟာဥတာပရာဒက်ရှ်ပြည်နယ်အစိုးရရဲ့လွဲမှားစွာစီမံခန့်ခွဲမှုကြောင့်ဒီသွေးလွန်တုပ်ကွေးရောဂါဖြစ်ပွားသူပေါင်း 9,000 ကျော်သွားရတာဖြစ်တဲ့အကြောင်းဒီသတင်းပတ်အစောပိုင်းကအလာဟာဘတ်မြို့တရားရုံးကထုတ်ဖော်ပြောဆိုနေတယ်လို့ဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ခင်ဗျာ
တဲ့ရင်တွေကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးရတာဖြစ်ပါတယ်။ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်းလွင့်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့စက်သွေးမြန်ချက်တပုတ်ကိုဥစွာတင်ပြပါမယ်။အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာအရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့ကသဘောတူဆုံးဖြတ်ချက်တစ်ခုချမှတ်ခဲ့တာကို NUG အမျိုးသားညီညွတ်ရေးအစိုးရကအတိုင်းအတာတစ်ခုအထည်ချိုးဆိုလိုက်ပြီးပုံမထီရောက်အောင်ဆောင်ရွက်ဖို့တောင်းဆိုလိုက်ပါတယ်။မြန်မာအရေးဘုံသဘောတူညီမှု၅ချက်အပေါ်အချိန်ကာလသတ်မှတ်ဆောင်ရွက်ဖို့အာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့ခေါင်းဆောင်တွေကဆုံးဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့ကြေညာချက်တစ်စောင်ကိုလည်း NUG ကမနေ့ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီအစဉ်ရေးဆွဲမှုမှာ NUG နဲ့ထိတွေ့လှုပ်ဆောင်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တက်ခွင့်မရတဲ့အခုအာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေပေါ်မှာကန့်ကွက်ပါတယ်။အခုလိုအခြေအနေမှာပဲနောက်လာမယ့်နှစ်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်အင်ဒိုနီးရှားဖြစ်လာမှာကို NUG ကကြိုးဆိုလိုက်တယ်လို့ပဲကုလသမဂ္ဂအတွင်းမှုချုပ်ကလည်းကြိုးဆိုလိုက်ပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကဆက်ပြီးပြောပြပါမယ်
။ဟုတ်ကဲ့ဒီအာဆီယံထိပ်သီးပွဲရဲ့ကြေညာချက်ပေါ်NUG နိုင်ငံခြားရေးဌာနကြီးဦးမိုးစောဦးက
အမှန်တော့ကျွန်တော်တို့ကဒီ 5-point consensus တစ်ခုလုံးကိုပြန်လည်ပြီးတော့ပြုပြင်ပြောင်းလဲတဲ့ကိစ္စမျိုးတွေကိုလုပ်စေချင်တာပေါ့လေအခုကဒီအချက်ငါးချက်ပါတဲ့ဘုံသဘောတူညီချက်ကိုတော့ဒီတိုင်းထားမယ်အကောင့်ထယ်ဖော်တဲ့ကိစ္စကိုတော့ပို့ပြီးတော့တိတိကျကျပေါ့နော်ပို့ပြီးတော့တိတိကျကျဖြစ်အောင်လုပ်မယ်ဆိုပြီးတော့ပါလာတာပေါ့နော်ဒါဟိုတို့ကြိုးစုပ်တယ်ဒီအကောင့်ထယ်ဖော်တဲ့အစီအစဉ်ရေးဆွဲတဲ့အခါမှာပေါ့အချိန်ကာလအပြင်လည်းသတ်မှတ်နိုင်တဲ့ချက်တွေကိုထည့်သွင်းရမယ်ဆိုပြီးပြောလာတယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့သဘောကျပါတယ် နောက်တစ်ချက်ကလည်းဒီအင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌဖြစ်လာမဲ့အတွက်ကြောင့်ဒီအင်ဒိုနီးရှားနိုင်ငံရဲ့ဒီအာဆီယံမှာခေါင်းဆောင်မှုအနေထားရပေါ့နော်ဒါနဲ့လည်းပို့ပြီးတော့ဟိုလက်တွေ့မှာပေါ့လေဆောင်ရွက်လာနိုင်မယ်အဲဒီလိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုအနေနဲ့ညီနိုင်ပူးပေါင်းပြီးဆောင်ရွက်နိုင်မယ်လို့မျှော်လင့်ပါတယ
်ဒါအပြင်ဒီခြေသီးဘွဲ့ကိုမနေ့ကဝင်တက်ခဲ့တဲ့ကုလသမဂ္ဂတရားမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားအနေနဲ့အခုနောက်ဆုံးဆုံးဖြတ်ချက်အောင်မှာပိုထိရအောင်လုပ်နိုင်ဖို့မျှော်လင့်တယ်လို့ဆိုပြီးအခုလိုတောင်းဆိုလိုက်ပါတယ်
The situation in Myanmar is an unending nightmare for the people of the country
မနင်္ဂနွေကအခြေအနေကပြည်သူတွေအတွက်မပြီးဆုံးနိုင်သေးတဲ့အိမ်မက်ဆိုးကြီးဆက်ဖြစ်နေပြီးဒေသတစ်ခုလုံးငြိမ်းချမ်းလုံခြုံရေးကိုလည်းထိန်းချုပ်နေပါတယ်ဒါကြောင့်မြန်မာအာဏာပိုင်တွေကိုတောင်းဆိုလိုပါတယ်ပြည်သူတွေရဲ့အတန်ကိုနားထောင်ပေးပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပါဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ချက်ချင်းပြန်တက်ပါငြိမ်းချမ်းလုံခြုံဖို့ကဒီလမ်းကြောင်းတစ်ခုတည်းရှိပါတယ်
အဲ့ဒီတော့ဒီဘုံသဘောတူညီချက်၅ရပ်ကိုအာဆီယံကဘယ်လိုထိရောက်အောင်လုပ်စေချင်ပါလဲလို့မေးရမှာဦးမိုးစောဦးက
ဒီအာဆီယံကတော့ဒီအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ကိုတကယ်လက်တွေ့ပေါ့နော်အကောင့်တွေဖော်ဖို့ခက်ခဲဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီကနေပြီးတော့မှပူပေါင်းဆောင်မှုအားနည်းတဲ့အတွက်ကြောင့်ဆိုပြီးသူတို့ထောက်ပြတာရှိတယ်ပေါ့နော်ဟိုဒါလည်းမှန်ပါတယ်အဓိကဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့မြင်တာကတော့ဒီအာဆီယံအနေနဲ့လည်းပေါ့လေဒီကိစ္စတွေဟိုအကောင့်ထဲပေါ်တဲ့အခါမှာလည်းအားနည်းချက်တချို့ရှိတယ်အကောင့်ထဲပေါ်တဲ့လုပ်ငန်းစီမှာပေါ့နော်ထည့်သွင်းပြီးတော့ကျွန်တော်စဉ်းစားကြရတယ်ရှိတယ်ပေါ့အခုအာဆီယံကိုယ်တိုင်ကလည်းအခုပြန်ပြီးတော့တုံ့တက်ပြီးတဲ့ခါကျတော့တချို့ချက်တွေကိုထည့်သွင်းလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးစားပါတယ်အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့အရေးကြီးတဲ့ကိစ္စဒီအာဆီယံရဲ့ဥက္ကဋ္ဌပေါ့ဒီ special envoy ပေါ့နော်အထူးကိုယ်တိုင်နေနေကလည်းဒီအားလုံးပေါ့အကျိုးသက်ဆိုင်သူအားလုံးပေါ့ဒီမှာတော့ stakeholders အားလုံးပေါ့နော်ဒါနဲ့ဆက်ဆံဖို့လိုတယ်လို့ပြောထားတယ်ဒါကိုလည်းကျွန်တော်တို့ကြိုဆိုတယ်အဲ့ဒီနေရာမှာအမျိုးသားညီညွတ်ရေးဆိုရပါပေါ့တခြားသောထိတွေ့ဆက်ဆံဖို့လိုအပ်တဲ့ဖွဲ့စည်းတွေလို့ပုံပုံတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့အမြဲတမ်းရည်ကြီးပါတယ
်ဒါအပြင်အာဆီယံရဲ့လက်တွေ့အကောင့်ထဲပေါ်မဲ့အစီအစဉ်တွေနဲ့သတ်မှတ်ချက်တွေမထွက်လာခင် NUG နဲ့ကြိုထိတွေ့ဖို့လိုတယ်လို့ NUG ညညာချက်ထဲပြောခဲ့တာပေါ့ဆက်မေးရမှာလဲဦးမိုးစောက
ပုံပုံနည်းနည်းပြောရမယ်ဆိုရင်တော့အရင်တော့ကတော့ဒီအာဆီယံရဲ့ဥက္ကဋ္ဌများကကျွန်တော်တို့နဲ့တိုက်တိုက်ထိတွေ့ဆက်ဆံမှုတွေမရှိခဲ့ဘူးပေါ့နော်ဟိုတချို့အရင်ဘရူနိုင်းနိုင်ငံတို့ကတော့အနေချင်းကျွန်တော်တို့ရှိခဲ့တာရှိပါတယ်အဲတိုးတော်လည်းကျွန်တော်တို့ ਨੇ ထိထိကြောက်တွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့တာတွေမရှိဘူးအဲ့တော့အခုဒီတစ်ချိန်မှာတော့ဒီအာဆီယံရဲ့အချက်ငါးချက်ပါတဲ့ပုံသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့စီမံချက်ပေါ့နော်ရေးဆွဲတဲ့ခါကျရင်တော့ကျွန်တော်တို့လူသားညီညွတ်ဆိုရနေကတော့ထိတွေ့တဲ့နဲ့ပေါ်လို့ဆိုတော့ကျွန်တော်ဒီအကောင့်ထဲပေါ်တဲ့နေရာမှာလည်းပို့ပြီးတော့မကြီးရမတေးချာမှုတွေမဟုတ်ပဲနဲ့ဘယ်အချိန်ဘယ်ကာလမှာတော့ဘယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာလုပ်အောင်မယ်ဆိုတာမျိုးတွေတိတိကျကျပို့ပြီးတော့လက်တွေ့ကျကျပေါင်းဝင်လာမယ်ဆိုလို့ရှိရင်ဒါပို့ပြီးတော့ပေါ့နော်အောင်မြင်နိုင်ဖို့လည်းနှိစက်တယ်အခုကဒီဥက္ကဋ္ဌအသစ်အနေနဲ့လည်းဒီလိုမျိုးအကောင့်တွေဖော်မှုအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးဆွဲတဲ့အခါမှာကျွန်တော်တို့ဒီဘက်ကလူသားညီညွတ်ရေးဆိုရအပါဝင်ပေါ့လေအရာစုများနဲ့တိတိကျကျဆွေးနွေးပြီးတော့ဆောင်ရွက်တင်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့ကအမြဲတမ်းလည်းအစဉ်သင့်ရှိတယ်ဆိုတော့ဟောတာသဘောထားထုတ်ပြန်တာဖြစ်ပါတယ
်ဒီနေရာမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စအတွက်လည်းဦးမိုးစောက
ဒီ ASEAN ရဲ့ AHA Center ကသူတို့ရဲ့ needs assessment ပေါ့နော်ဒီလိုအပ်ချက်တွေနဲ့ပတ်သက်တဲ့တုံ့တက်လေ့လာတဲ့ကိစ္စကိုဆောင်ရွက်တဲ့ခါမှာမအောင်မြင်ဘူးပေါ့လေမအောင်မြင်တာလည်းခုနပြောသလိုပဲဒါစစ်ကောင်စီရဲ့ပူပေါင်းပါဝင်မှုမရှိတဲ့အတွက်ကြောင့်မအောင်မြင်တာလည်းပါတယ်ပေါ့အဲတစ်ချိန်တည်းမှာကျွန်တော်တို့ရဲ့ကိုယ်ပိုင်ပေါ့လေဒီလူသားချင်းစာနာမှုအကူအညီတွေဘယ်လိုပေးရမလဲဘယ်နေရာမှာတော့ဘယ်လိုလုပ်ရမလဲဆိုတဲ့ needs assessment ပေါ့ဒီလိုအပ်ချက်နဲ့ပတ်သက်တဲ့လေ့လာမှုကိုလည်းတပြိုင်တည်းပြုလုပ်ထားတာရှိတယ်တိုင်းသာတွန်လိုင်းအင်အားစုများအပါအဝင်အဲအဓိကတစ်ဆင့်လည်းပံ့ပိုးကူညီထောက်ပံ့မှုကိစ္စမျိုးတွေလည်းစင်စားတင်လို့ကျင်ပါတယ
်။ဒါအပြင်မြန်မာအပေါ်အာဆီယံကနောက်ထပ်အရေးယူတာဖြစ်လာနိုင်တဲ့ထိပ်သီးနဲ့နိုင်ငံခြားရေးအပြင်တခြားအစည်းအဝေးတွေတက်ခွင့်မပြုဖို့ကိုလည်း NUG ချင်းကြရထဲပါခဲ့တဲ့ပုံမိရမှာဦးမိုးစောဦးကပဲ
။ဒါနဲ့ပတ်သက်ပြီးတော့လည်းအာဆီယံ Coordination Council ကလည်းပြည်တော်မှသူတုံ့တက်ပြီးတော့လိုအပ်ရင်လိုအပ်သလိုဆောင်ရွက်သွားမယ်ဆိုတာကိုပေါ့ဒါလည်းကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော်
။ဒီအာဆီယံထိပ်သီးဆုံးဖြတ်ချက်အပေါ်မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့အမှန်တရားနဲ့ကင်းကွာပြီးမြန်မာကလှုပ်ပေးတဲ့အပေါ်အပြူသဘောတွေမပါပဲပြည်တွင်ရေးသားဝင်ဆွတ်တာမျိုးလက်မခံပယ်ချလိုက်တယ်လို့တနေ့ကတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ဒါကတော့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အပေါ် NUG ရဲ့သဘောထားကိုကိုဝင်းမင်းဆက်သွယ်မင်းမြတ်တင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ပြီးအစိုးရစာတင်ကြောင်းတွေမှာစာဆက်မတင်လို့ကြတဲ့ចောင်းသူចောင်းသားတွေအများအပြားရှိခဲ့တယ်လို့လက်နက်ကင်ပဋိပက္ခတွေကြောင့်ចောင်းစာတင်တင်ကြားခွင့်ဆုံးရှုံးနေတဲ့ကလေးငယ်တွေလည်းအများအပြားရှိပါတယ်ဒီအကြောင်းအရာတွေကိုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်းအစီအစဉ်မှာနားတော်တာဆင်နိုင်ပါပြီခင်ဗျာ
မကွေးတိုင်းဒေသကြီးတွေကဝေးလံခံပြီးတဲ့ဂန်ဂေါခရိုင်မှာဖွင့်လှစ်ထားတဲ့ NUG နဲ့ဆက်ဆက်တဲ့အကြောင်းကစစ်ကောင်စီရဲ့စီးနှင်းတိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေနဲ့အတူတူကြီးမားတဲ့အခက်အခဲတွေအနေနဲ့ကြားမှာလည်းပတ်နေရပါတယ်။အင်တာနက်နဲ့အွန်လိုင်းတချို့ဖြတ်တောက်ခံရတာရှိပေမဲ့အဲ့ဒီဒေသမှာရှိနေတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဘလို့ဆုံးဖြတ်ချက်ချပြီးပညာသင်ကြားနေကြတယ်ဆိုတာကိုဒို့အတန်ကရှာဖွေတင်ဆက်ထားပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မအပြည့်စုံကိုဒို့အတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
သူကပြောလိုက်ရင်သူတို့ကပဲကျွန်တော်တို့ကိုကာကွယ်ပေးနေတဲ့ပုံစံမျိုးဒါမဲ့ပြီးတော့လည်းသူတို့ကပဲကျွန်တော်တို့ရွာသားတွေကိုတတ်နေကြတာပဲလေအဲ့လိုမျိုးစစ်ကိုရရှိတဲ့အကြောင်းဆိုတော့မတတ်ချင်ကြဘူ
းအကွေးတိုင်းကံကောခရိုင်နယ်မှာနေထိုင်တဲ့ Grade 9ကျောင်းသားလေးမောင်ဖုံးဝီလီယံကပြောပြခဲ့တာပါသူကလွန်ခဲ့တဲ့နှစ်ကတည်းကသူတက်ခဲ့တဲ့စာသင်ကျောင်းကဆရာဆရာမတွေဟာအကြမ်းမဖက်အာဏာပီဆိုင်ရေးလှုပ်ရှားမှုစီရီယမ်ထဲမှာပါဝင်ခဲ့တဲ့အတွက်သူလဲစစ်ကောင်စီကဖွင့်လှစ်တဲ့စာသင်ကျောင်းမှာကျောင်းဆက်မတက်ဘဲနေခဲ့ပါတယ်အခုနှစ်မှာတော့ဒေတာရင်းမှာကိုထူကိုထအစီအစဉ်နဲ့ဖွင့်လှစ်နေတဲ့စာသင်ကျောင်းတစ်ခုမှာပညာသင်ကြားနေပါပြီ။ဒါပေမဲ့လည်းကျောင်းကကာလမ်းမာကြီးနေပြီးမှဖြစ်ပြီးတော့စစ်ကောင်စီတပ်တွေလာရင်ဆရာတွေနဲ့ကျောင်းသားတွေကဘေးလွတ်ရာကိုရှောင်နေကြရတာကြောင့်မကြာခဏကျောင်းပယ်ရလေးရှိပါတယ်။ကဘာကလက်ခံထားကြတဲ့အခြေခံလူအခွင့်အရေးတွေထဲမှာလူတိုင်းလွတ်လပ်စွာပညာသင်ကြားခွင့်ရရှိရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့မောင်ဖုံးဝီလီယံလိုမျိုးစစ်ကောင်စီလက်အောက်မှာပညာဆက်မသင်ခြင်းတဲ့ကျောင်းသားတွေကတော့ရရာအနည်းနဲ့ပညာသင်ယူခွင့်ရဖို့ကြိုးစားနေကြရပေမဲ့လည်းစိတ်အေးချမ်းသာရစွာပညာသင်ယူရတာတော့မဟုတ်ပါဘူး။ရောဒေတာလိုလူတီများတဲ့ဂန်ဂေါခရိုင်ဟာနမဲကျော်ပုံတောင်ပုံညာတောင်တန်းကြီးနဲ့ချင်းတောင်တန်းတွေဝင်းရံလျက်ရှိတဲ့နေရာဖြစ်ပါတယ်။ရောဒေတာရဲ့အဓိကလမ်းမကြီးတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားပြင်းထန်တဲ့တိုက်ပွဲဖြစ်ပွားမှုတွေရှိခဲ့ပါတယ်။2014ခုနှစ်သကောင်စီရင်အရဂံငောခရိုင်ရောနယ်ထဲမှာလူဦးရေ 25,000 ကျော်နေထိုင်ပြီးအာဏာမသိမ်းခင်အထိအခြေခံပညာစာသင်ကျောင်းပေါင်း330ကျောင်းဖွင့်လှစ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီဟာဂံဂောခရိုင်အတွင်းကဂံဂောထီးလင်းနဲ့စောစတဲ့မြို့ပေါ်ကအထက်တန်းကျောင်း၃ကျောင်းကိုသာဖွင့်လှစ်နိုင်ခဲ့ပြီးတော်လန်ရေးအဖွဲ့တွေနဲ့ဂျားကာလာပညာသင်ကြားရေးအတွက်ဖွဲ့စည်းထားတဲ့မြို့နယ်ပညာရေးဘုတ်အဖွဲ့တွေကတော့ဒီ၃မြို့နယ်အတွင်းမှာကိုထူကိုထစာသင်ကျောင်းပေါင်း238ကျောင်းအထိဖွင့်လှစ်သင်ကြားနိုင်ခဲ့တယ်လို့မြို့နယ်ပညာရေးဘုတ်အဖွဲ့တွေစီကနေသိရပါဗျ။ဒီစာသင်ကျောင်းတွေဖွင့်လျက်ဖို့ဘလောက်ခက်ခက်ခဲခဲနဲ့လှုပ်ဆောင်ခဲ့ရသလဲဆိုတာညင်သာစေတဲ့အရာတွေလည်းရှိပါတယ်။ထီလင်းမြို့နယ်ပညာရေးဘုတ်အဖွဲ့ဝင်လည်းဖြစ်စီရီယမ်လက်ထောက်ကတိကလည်းဖြစ်သူဆရာကျော်ကစာသင်ကျောင်းတွေအတွက်တင်ထောက်ကူပစ္စည်းတွေကိုအလွယ်တကူတည်ယူလို့မရတဲ့ပြဿနာတွေရှိခဲ့တယ်လို့ဒို့အတန်ကိုအခုလိုပဲပြောပြပါဗျာ။
ကျွန်တော်တို့ကဒီခက်တာကစာအုပ်ကိုလည်းပေါ်တင်သွားမဝင်ခဲ့ဘူးကြာ။ကျွန်တော်လမ်းကြောင်းမှန်တဲ့မြောက်ကကျွန်တော်ဒီ PDF ဒီ backup file တွေလမ်းကြောင်းတွေပဲကျွန်တော်သွားဝင်ရအောင်ပုံနည်းလည်းပေါ့နော်အဲ့လိုနည်းလည်းသွားဝေးရစစ်ကောင်စီရဲ့စစ်စေးဂိတ်တွေကိုဖျက်လို့ရှိရင်သူတို့ကဒီလမ်းကြောင်းမှာပဲစာအုပ်တွေပါတယ်ပုံသိနေအဲပြီးတော့ဒီလူတွေကိုလည်းဖမ်းတယ်ပေါ့နော်ကျွန်တော်လည်းအနည်းဆုံးဆိုရင်တော့ကျွန်တော်ပေါက်လေးကိုဖျက်ရတယ်ပေါက်လေးကတွေ့ဂိတ်တွေတွေ့နေစစ်ကောင်စီဂိတ်တွေဆိုတော့ဖမ်းတာပါဆိုတော့ကျွန်တော်တို့ကဒီစာအုပ်စာတမ်းပေါ့နော်ဒီကျွန်တော်ကြောင်းသုံးစာအုပ်တွေနဲ့ခက်တယ်အဲပြီးတော့ကျွန်တော်တို့ဒါလည်းခက်တယ်စစ်ဖြစ်တယ်လဲဆိုတော့ဒလာစာအုပ်ဒီကြောင်းသုံးကိရိယာရဲ့အကုန်လုံးလေးပါခက်ပါတယ
်ကြောင်းသုံးပစ္စည်းကိရိယာအခက်အခဲကသူတို့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေရဲ့မဖြစ်စလောက်အခက်အခဲလေးတခုပဲဖြစ်နိုင်ပါတယ်။ဘာကြောင့်လဲဆိုစစ်တပ်ကမီးရှို့ဖျက်ဆီးခဲ့တဲ့ယာနဲ့ချီတဲ့အိမ်တွေအဆောက်အုံတွေမှာစာသင်ကျောင်းတွေလည်းပါဝင်နေလိုပါပဲ။ရောနယ်အတွင်းကစစ်ကောင်စီကိုတိုက်ခိုက်နေကြတဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ထုတ်ပြန်ချက်တွေအရ တလားကိုတိုက်ပွဲပေါင်း80နဲ့အထက်ရှိနေပြီးစစ်ကောင်စီရဲ့လေးရင်နဲ့စစ်ကြောင်းထုံးမှုတွေဟာကလားကို၃ချိန်ထပ်မနေရှိနေတယ်လို့သိရပါတယ်။ဒါကြောင့်မို့ကျောင်းတွေမကြာခဏပိတ်ရပြီးဆရာနဲ့ကျောင်းသားတွေဟာဘေးလွရာကိုရှောင်တိမ်နေကြရတာဖြစ်ပါတယ်။ဂန်ကောနဲ့နှန်းကားကြည့်ရွာက Grade 7ကျောင်းသားတယောက်ရဲ့မိခင်တဦးကတော့စက်တင်ဘာလအတွင်းမှာသခိုင်းတိုင်းဒပရင်းနယ်တွေက NUG လက်အောက်ခံစာတင်ကျောင်းတစ်ခုကိုစစ်ကောင်စီဘက်ကလေးချောင်းပစ်ခတ်မှုတွေပြုလုပ်ခဲ့ပြီးကလေးငယ်တွေတေဆုံးခဲ့ရတာကြောင့်တခြားဒေသကကျောင်းသားမိဘတွေမှာလည်းနောက်ထပ်အပူတစ်ခုတိုးလာနေရတယ်လို့ဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကလေးတွေရဲ့ပညာရေးမလေးဟင်းစေဖို့အရေးကြီးပြီးကလေးတွေကိုစစ်ကောင်စီလက်အောက်ခံတပ်သားတွေလိုရိုင်းစိုင်းယုံမာတာတွေပညာမဲ့လောက်ရက်တွေမလုံးမိစေကြဖို့ NUG လက်အောက်ခံကျောင်းကိုပို့ထားတယ်လို့အဲ့ဒီကျောင်းသားရဲ့မိခင်ကပြောပါတယ်။ကံကောမြို့နယ်ပညာရေးဘုတ်ဖွဲ့ဝင်ဆရာတဦးကတော့ကြားကာလပညာသင်ကြားရေးစနစ်ထူထောင်နေတဲ့ပညာရေးဝန်ထမ်းတွေအနေနဲ့လေးချောင်းကတိုက်ခိုက်ခံရမှာကိုအတန်အသင့်ကာကွယ်နိုင်ဖို့ပြင်ဆင်စ조사နေကြပေမဲ့လက်တွေမှာမလွယ်ကူဘူးလို့လည်းအခုလိုရှင်းပြပါတယ်
။အရင်ကလေးချောင်းကကာကွယ်ရေးအတွက်လုံနေတာလေးရှိရခင်ဗျ။လေးရကုန်းကိစ္စဖြစ်တော့မြို့နယ်ပညာရေးဘုတ်ဖွဲ့အနေနဲ့ကျောင်းရေးဝန်ကြီးချုပ်ထူတာကိုကြိုတင်ဆန်းဆန်းတော့အခုညတောင်းလာပါလေဗျ။ဘုံဘုံကျပြလို့စစ်စင်ကိုလည်းပြေပူလာပါလေခင်ဗျဒါပေမဲ့ကျောင်းမြောက်ဆိုတော့မလုံးနိုင်သေးဘူးမြတ်အကခဲရီယာများရှိနေတယ
်ဘလို့အခက်ခဲမျိုးတွေရှိတယ်ဆိုတာကိုတော့လုံခြုံရေးအရာပြောပြလို့မရနိုင်ဘူးလို့လည်းသူကဆိုပါတယ်ဘေးကင်းစွာစဉ်ဆက်မပြတ်ပညာသင်ယူနိုင်မှုဟာကလေးရရဲ့အခွင့်အရေးဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကဆိုပါတယ်အသက်16နှစ်အောက်ကလေးတိုင်းပညာသင်ယူနိုင်တဲ့အခွင့်အရေးသာမကလုံခြုံတယ်လို့သူတို့ခံစားရတဲ့နေရာမှာပညာသင်ယူနိုင်ခွင့်ရှိတယ်လို့လဲကမ္ဘာကုလသမဂ္ဂကလေးတငယ်အခွင့်အရေးသဘောတူညီချက် CRC မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းပြီးနောက်တနှစ်ကျော်ကြာလာချိန်မှာအွန်လိုင်းကပညာသင်ကြားနေသူတွေကိုပါဖမ်းဆီးလာတဲ့အထိပညာသင်ကြားခွင့်အခွင့်အရေးအပြည့်အဝမရသေးတဲ့အပြင်ကလေးငယ်တွေကိုပါဖမ်းဆီးတပ်ဖြတ်တာတွေရှိနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစလို့အသက်16နှစ်အောက်ကလေးငယ်ပေါင်း238ဦးထပ်မင်းရှိနေပြီး465ဦးဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဒီအရေးအတွက်ဒီဟာမြေပြင်အခြေအနေနဲ့ကွာဟမှုရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်အ ਨੇ စုံကျောင်းဆရာဆရာမ30လောက်ဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီး246ယောက်ဖမ်းဆီးခံထားရဆဲဖြစ်တယ်လို့ AAPP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။တချို့ဆရာဆရာမတွေကတော့အွန်လိုင်းပညာသင်ကြားရေးကျောင်းဖြစ်တဲ့ Comfort U နဲ့ဆက်သွယ်တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းခံထားရခြင်းဖြစ်ပါတယ်။မြန်မာပြည်ရင်းကတိုက်ပွဲဖြစ်ပွားနေတဲ့တခြားဒေသတွေနေတူမကွေးတိုင်းရောနယ်ကကလေးငယ်တွေဟာလေအနေရဲ့ကျိုးရမော်ရှောက်လည်ရင်မပြည့်စုံတဲ့အခင်းချင်းတွေနဲ့အခက်အခဲတွေကြာမှာပညာသင်ယူနေကြပါဗျ။ရောနယ်တွေကကိုထူကိုထကျောင်းတစ်ခုမှာတက်ရောက်ရင်တက္ကသိုလ်ဝင်ဝင်ဖြည့်ဆို့ဖို့ပညာသင်ကြားနေတဲ့ကျောင်းသူတဦးကတော့သူ့သင်ကြားနေတဲ့ပညာရေးဟာတမိုးကြီးတဲ့ပညာရေးတစ်ခုဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပဲပြောဆိုလိုက်ပါဗျ။
ကျွန
်
တော်တို့အခုသင်နေရတဲ့ပညာရေးကတမိုးကြီးပါတယ်။လက်ရကုံကလိုမျိုးကျွန်တော်တို့ချိန်ပြီးဖြစ်သွားနိုင်တယ်ကျွန်တော်တို့အနေနဲ့ကင်းနေရဆိုရင်တော့မှစာအုပ်တွေမရှိဘူးမပြည့်စုံကျွန်တော်တို့အလွယ်တကူဝယ်လို့လည်းမရအောင်လေအရောက်ခက်ခဲတယ်ကျွန်တော်တို့စာသင်ပေးနိုင်မှုလူကြီးတွေနဲ့ဆရာဆရာမတွေကအတက်ကိုပါရင်းထားရတာဆိုတော့ကျွန်တော်တို့ကစာကြိုးစားရမယ်လို့နားလည်ထားပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero and Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA ရဲ့တင်းငွေနေနေမနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12113ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5805တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကဘာဒါအပြင်တပတ်အတွင်းထူးခြားတဲ့ပြည်တွင်းသတင်းနိုင်ငံတကာသတင်းစတာတွေကိုစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။ပြီးခဲ့တဲ့လတဲ့ကထွက်ခဲ့တဲ့လူထုသဘောထားစစ်တမ်းတရမှာအမေရိကန်ဒီမိုကရေစီစနစ်အပေါ်အယုံအကြည်နည်းလာတဲ့လူတွေများလာတာကိုတွေ့ခဲ့ရပါတယ်။ဒီလူထုအမြင်နဲ့လက်တွေ့ရွေးကောက်ပွဲအခြေအနေတွေဘယ်လိုရှိပါသလဲ။ဒီတစ်ပတ်ဒီမိုကရေစီနဲ့လူ့ခွင့်ရေးခေတ်ပြိုင်ကဘာအစီအစဉ်မှာဒေါက်တာတင့်ဆွေနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးထားပါတယ်ခင်ဗျာ။
လူငယ်ရဲ့နပတ်ကဒီမိုကရေစီစနစ်အပေါ်မှာလူထုထင်မြင်ချက်အကြောင်းကိုဆရာဦးတင်ဆွေနဲ့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဒီဘက်မှာတော့အမေရိကန်နိုင်ငံရဲ့အစိုးရသက်တမ်းဘက်ရွေးကောက်ပွဲမှာအမေရိကန်ဒီမိုကရေစီစနစ်ကိုလက်တွေ့မြင်ကြရတာပါဒီအကြောင်းကိုပဲဆရာဒေါက်တာတင်ဆွေနဲ့ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်ဆရာနဲ့ဆွေးနွေးခဲ့ကြတဲ့အခုကြာတာပတင်းနေ့မနေ့ပေါ့နော်ဒီမနေ့အထိပြည်နယ်ဥပဒေချုပ်ရေးမှုနေရာမှာဒီမိုကရက်ပါတီကလက်ရှိရထားတာတဲ့နှစ်နေရာပိုရခဲ့ပြီးရီပက်ဘလီကန်ပါတီကနှစ်နေရာဆုံးရှုံးသွားခဲ့တာကြောင့်ဒီမိုကရက်ကပြည်နယ်အုပ်ချုပ်ရေးမှူး22ယောက်ရီပက်ဘလီကန်က24ယောက်ဖြစ်နေပါတယ်အသက်တော်တော်ကိုကြည့်လိုက်မယ်ဆိုရင်တော့ကျွန်တော်တို့ဒီမိုကရက်ပါတီက48ယောက်ရီပက်ဘလီကန်ပါတီက49ယောက်ဖြစ်နေပြီးတော့ပြည်နယ်သုံးခုမှာအဖြစ်မထွက်သေးပါဘူးအောက်လွတ်တော်မှာတော့ရီပက်ဘလီကန်က210ဒီမိုကရက်က190နေဖြစ်နေပါတယ်218ယောက်ရတဲ့ပါတီကအများစုဖြစ်မှာပါဆိုတော့ဆရာကြီးကျွန်တော်တို့ဒီရွေးကောက်ပွဲမှာပေါ့နော်ဒီမိုကရေစီစနစ်ရဲ့သဘောတွေကိုသွားပြီးတွေ့ရပါတယ်အဲ့တော့ဒီမိုကရေစီစနစ်မှာလွတ်တော်တဲ့အစိုးရကြားစစ်ဆေးချိန်ကြီးတာကအဓိကကြားတယ်လို့ထင်ပါတယ်အခုရွေးကောက်ပွဲရလဒ်ကိုခြုံကြည့်ရင်ဆရာဘယ်လိုတွေ့ရပါသလဲ
ဟုတ်ကဲ့ဒီအစိုးရသက်တမ်းဝက်ရုပ်ောက်ပွဲအခုချိန်ထိတည်တဲ့ရက်လက်နယ်မဲပေးပုံစနစ်စတာတွေကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ကြီးဟာဆက်ပြီးတော့ကျင့်သန်းဖွင့်ထွားနေတယ်လို့ကျွန်တော်တို့ပြောရမှာဒါတခြားဒီမိုကရေစီနဲ့တော့မတူဘူးခင်ဗျာခုတော်တော်ပြောသလိုဒါသမတရဲ့ပါဝါလွတ်တော်ဆိုတဲ့ကွန်ဂရက်ရဲ့ပါဝါအပြင်ဒီအခုရုပ်ောက်ပွဲမှာအရေးကြီးတဲ့အချက်ကြီးတစ်ခုတည်းကဥပမာကတော့ပေါ့နော် abortion ကိစ္စဒီဟာဆိုရင်ဒါကတရားရုံးချုပ်နဲ့ဆိုင်တဲ့တရားရေး branch ပေါ့နော်အဲ့တော့ဒီသုံးခုလုံးဟာမြတ်မြတ်တရတဲ့ဟလာဟိုအစဉ်ပြေပေပဲဆိုပါစို့ပေါ့နော်သွားနေတယ်လို့ကျွန်တော်တို့လေ့လာရင်အတမစိတ်ဝင်စားစရာကောင်းတဲ့ဒီအစိုးရတက်တန်းဝင်ရုပ်ောက်ကိုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့အခုဒီကျွန်တော်တို့ရေကောက်ပွဲမှာကြည့်လို့ရှိရင်လေကျွန်တော်တို့ကြီးနယ်တစ်ခုနဲ့တစ်ခုသူ့ပုံစံနဲ့သူပေါ့နော်ရှိနေကြတာကိုတွေ့ရတယ်ဆရာဥမာဂျော်ဂျီယာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလိုသွားပြီးတွေ့ရတယ်ပေါ့ဆိုတော့ဆရာဒီကြီးနယ်နဲ့ဖက်ဒရယ်စနစ်မှာရေကောက်ပွဲတွေကိုကျင်းပတဲ့အခါမှာကြီးနယ်နဲ့ဖက်ဒရယ်ဆက်ဆက်ပုံလေးတွေရောဆရာဘယ်လိုသွားပြီးတွေ့ရတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒီအချက်ကလည်းတော်တော်စိတ်ဝင်စားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲ?အဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံလည်းဖက်ဒရယ်ကိစ္စကိုပြောပြီးဆောင်ရွက်နေကြတဲ့ကာလမှာအမေရိကန်ရဲ့ဖက်ဒရယ်စနစ်ပေါ့နော်။ဒီပြည်နယ်တွေရဲ့အခန့်ကဏ္ဍဟာဗဟိုအစိုးရဒို့မဟုတ်ဗဟိုကအဆုံးဖြတ်ပေးမဲ့ကဏ္ဍမှာပြည်နယ်တွေရဲ့အခန့်ကဏ္ဍအတော်အရေးကြီးပါတယ်။ဟိုအိန္ဒိယဒီမိုကရေစီနဲ့မတူပြန်ဘူးခင်ဗျ။အိန္ဒိယကတော့ဟိုပြည်နယ်ဒီအပေါ်ကနေပြီးတော့ဝန်ကြီးချုပ်ရွေးနိုင်တဲ့အဆင့်ကြီးတူတာမျိုးအမေရိကန်ပြည်ထောင်စုကြတဲ့တမျိုးတချို့ပြည်နယ်တွေဟာအခရာကြတဲ့အဆုံးဖြတ် ပေးနိုင်တဲ့ပြည်နယ်တွေဖြစ်ပြီးတော့နေရာကပြာရာကနေနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်မြင်တဲ့တွေ့ဒါဟာမဲဂျူဒီရဲ့မြင်ပြောင်းလဲမှုပေါ်မှာရောင်မြတ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီးအဲကျွန်တော်တို့ဒီဒီမိုကရေစီနဲ့လူခွင့်ရေးမှာဆိုလို့ရှိရင်မတူကွဲပြားတဲ့အင်အားတွေပါဝင်နေရေးကဒါတော်တော်အဓိကကြပါတယ်ကျွန်တော်ဆရာဒကုံတာရဲ့စကားလုံးကိုတော့ယူပြီးသုံးရမယ်ဆိုလို့ရှိရင်ဘ ഹു ဝါဒထွန်ကားရေးပေါ့နော်ဆိုတော့ဒီရွေးကောက်ပွဲမှာအဲ့ဒီဘ ഹു ဝါဒနဲ့ပတ်သက်ပြီးတော့ကောဆရာဘလိုများတွေ့ရပါတယ်မတူကွဲပြားတဲ့အင်အားစုတွေပါဝင်ကြတဲ့ဘောပေါ့နော
်ဟုတ်ကဲ့အဲ့ဒီဘ ഹു ဝါဒကအမေရိကန်ပြည်ထောင်စုမှာကပို့ပြီးတော့မှန်တယ်လို့ကျွန်တော်ကတော့မြင်လာတယ်မြန်မာနိုင်ငံကကတော့မမှန်သေးဘူးလို့ကျွန်တော်ခြင်းတယ်ခင်ဗျအမေရိကန်မှာဟိုအတော်ကိုမတူတဲ့ဟိုသွေးသားအရာဖြစ်ဖြစ်ကိုယ်ကွယ်မှုယုံကြည်မှုဘာသာရေးအရာဖြစ်ဖြစ်ပြောစကားတွေအရာဖြစ်ဖြစ်ပေါ့နော်ဟိုတော်တော်မတူဘူးခင်ဗျမတူတဲ့အဲဘ ഹു အရေးအတွက်အမျိုးအစားတွေကလည်းပြောင်းလာတယ်ခင်ဗျအခုအစိုးရတတန်းဝက်ရွေးကောက်ပွဲမှာထူးခြားချက်တစ်ခုပါပေါ့နော်ဟိုဗမာနိုင်ငံသားတွေယဉ်ကျေးတွေဖြစ်တဲ့စကလုံးပေါ့ generation z လို့ခေါ်တာပေါ့เนาะဟုတ
်ကဲ
့ဟုတ်ကဲ့အခုရုပ်ကပွဲမတိုင်ခင်ဟာမတိုင်ခင်မှာတော့ကမှတ်ညတာကအနီးလိုင်းကြီးလွှမ်းမိုးလိမ့်မယ်တနည်းအားဖြင့် Republican Party ကလုံလုံလျားလျားတခဲနဲ့အနိုင်ရစရာအကြောင်းရှိတယ်လို့မြင်ထားကြဒါပေမဲ့အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်ထိရလဒ်ဒီကိုကြည့်ရင်အနီးလိုင်းကြီးဟာမလွှမ်းနိုင်ဘူးအဲ့တော့အပြားဟာနာတဲ့ဒါလောက်မနာဘူးဘာကြောင့်လဲလို့သုံးသက်တဲ့လူတွေဒီကနေ့မနေ့သုံးသက်ချက်တစ်ခုကိုဖတ်လို့ရှိရင်ကျွန်တော်တင်ပြတယ် generation z လို့ခေါ်တယ်ယူမဲပေးသူလူငယ်လူရွယ်နဲ့မဲပေးတဲ့တစ်တီဟာဒီ democrat ဆိုတဲ့အပြာကိုပို့ပြီးတော့အာတန်ကြတာတွေ့တယ်ဒါကြောင့်ဒီအနီလိုင်းကြီးဟာချင်းတလောက်မလွှမ်းနိုင်ဘူးလို့သုံးသက်ချက်ရှိပါတယ်ဒါကိုကြည့်ရင်အပြင်အမေရိကန်ပြည်ထောင်စုမှာဒီမတူကွဲပြားမှုအချက်လက်တွေဟာရုပ်ောက်ပွဲတိုင်းမှာ promote စရာအကြောင်းရှိတယ်။နောက်လည်းပဲဒီအတိုင်းလာစရာရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီလာပြီးမဲပေးကြတဲ့လူတွေကလည်းလူငယ်တွေနောက်ပြီးတော့ကျွန်တော်လူမျိုးမတူတဲ့အသွင်တရားမျိုးမျိုးရှိကြတဲ့လူတွေလာပြီးမဲပေးကြလို့ပဲရုပ်ောက်ခံတဲ့ပုဂ္ဂိုလ်တွေထဲမှာလည်းအဲကျွန်တော်တို့ generation z လို့ပြောတယ်အသက်25နှစ်ရွယ်เนาะဒါလူငယ်တယောက်เนาะဒီထဲမှာကျွန်တော်တို့ရွေးကောက်ခံလိုက်ရတာကို Florida ပြည်နယ်မှာလည်းကျွန်တော်တို့သွားတွေ့ရတယ်အဒီကြားထဲမှာပဲဆရာကြီးဒီလူမဲအုပ်ချုပ်ရေးမှုတွေတို့ Latino လို့ပြောတယ်တောင်အမေရိကတိုက်ကနေရွှေ့ပြောင်းနေဆိုင်ကြတဲ့သူတွေအုပ်ချုပ်ရေးမှုတွေပေါ်လာတာကိုလည်းဒါခုနဆရာပြောသလိုပဲပေါ့เนาะကျွန်တော်တို့ဒီဘာပြီးမဲပေးကြတဲ့လူတွေနဲ့အတူသွားပြီးတွေ့ရတာလေးတွေလည်းကျွန်တော်တို့မြင်ရပါတယ်ဆိုတော့ဆရာကြီးဒီစောစောဆရာပြောသွားခဲ့တဲ့အထက်မှာလေဒီရွေးကောက်ပွဲမှာအဘောရှိလို့ပြောတဲ့တားဖြတ်ချတဲ့ကိစ္စကတော်တော်အေးပါလာတာကိုတွေ့ရတယ်။ဒါနဲ့ပတ်သက်ပြီးတော့လူခွေရေးတောင်းကနေဘလို့ပြဆရာသွားပြီးတွေ့ရတယ်ခင
်ဗျ။ဟုတ်ကဲ့ခင်ဗျ။ဒီကိုယ်ဖြတ်ချခြင်းဆိုတဲ့အဘောရှင်ဟာအမေရိကန်ပြည်ထောင်စုမှာအတော်ကိုဟိုရေပန်းစားတဲ့တနည်းအားဖြင့်အေးပါတဲ့ချက်လက်တစ်ခုဖြစ်ပါတယ်။ဒီပါတီနှစ်ခုကိုကြည့်လိုက်လို့ရှိရင်တော့ရီပူရဲအဖြစ်ဒီမိုကရက်တစ်ပါတီဟာပို့ပြီးတော့ညင်သာပျော့ပြောင်းပြီးတော့ရှေးရအစွဲနေတဲ့ပါတီဖြစ်ပါတယ်။ဒါကြောင့်လူတွေရဲ့လူခွင့်ရေးလို့ပြောတဲ့ဟလာဒီမိုကရေစီနဲ့လူခွင့်ရေးဘက်မှာဒီမိုကရက်ကပို့ပြီးတော့အလေးသာအားများတဲ့အတွေ့သူကဟိုအဘော်ရှင်ကိုဥပဒေအရခွင့်ပြုခြင်းနဲ့ပါတီလို့ပြောလို့ရပါတယ်။ဒါပေမဲ့သူကြားတာကသမ္မတဘိုင်ဒန်တက်ပြီးတဲ့လက်ထက်မှာဒီအဘော်ရှင်အခွင့်အရေးကိုဗဟုတရားရုံးကဒီမိုကရက်တစ်လက်ထက်မှာဒီမိုကရက်တစ်ပါတီရဲ့မူဝါဒတွေကတခုဖြစ်တဲ့ကိုယ်ဝန်ဖျက်ချခွင့်ကိုကန့်သတ်လာတဲ့ခြေအနေတခုရှိတယ်။ဒါကြောင့်အဲ့ဒါကိုပြန်ပြီးတော့ရင်စားရအောင်စူးစမ်းခြင်းနဲ့မဲပေးသူတွေရဲ့အခန့်ကဏ္ဍဟာအတော်ကြီးကြီးလာတယ်။ဒါကြောင့်အခုဟုတ်ခုနကကျွန်တော်တို့ဆွေးနွေးသလိုအနီးလိုင်းကြီးဟာ 乱摸南京没时间也叫这里边啊别的啊听到了我们说的钱嘛库建了路水里的啊不水里的啊保险困业公安片场公困业个苗国比较 Democrat 个没被家的女士来的路建了面貌的怎么样 OK 怎么
样你三个人家搞哪了不能下地你越搞不会嘛我们大家查见呢不得比较比呢会日本里的嘛李坤也有天天在他们那路，预告，为嘛？每天呢，每笔款就给他嘞，他到了新闻上讲嘛嘞，可能是阿彪的路呗，喏，到 California 边呢路 ，Michigan 路，喏，第六边呢哩嘛是拍日本嘛，三亚坤也第二片呢，他们那个人有，就那路多比对呀嘞，那跟他这边呢嘛嘞是啊，你啊保险个北边呢屋里个三千比了，那阿里屋里个来看看来不看那属于美国偷的看嘛。三千没被给家那里嘞，多比对啊。就说这家 policy 给啥的股嘞？比如，你没被来看嘛，太多被给来对啊嘞。除非这么一给啥呢？不得比如我读读啊，边个不露西来讲 ，America 嘛。
啊，好个呀 ，America 那个你，可把嘛那么的不老强啊强啊。路来单山呢，奥奇单山里啊，压根弄啊着迷了。他讲走路转，加马也少少不过，啊，照顾业绩的。对嘛，哎，那么吸引，加马也少少不过。哦，爸妈比妈辛苦的多，哎，那么站着啥狗呢？哦，他讲的加马也少少不吃，等你那边加马也阿妈干，不要熬，不搞熬，皮皮水晶的，六月没上的，这个照顾，我们家来的，可能哦，我们上标准了，跟他技术也，那把我阿片都哈 Republican Party 边。你看，没石油水不？像那库内的、印第安、比内卢呗，别那 Republican 人来呢，多少了呗？今年尼亚嘛，没啥那些特地个，啊有啥表来啦的，哦 ，Trumbo 喏，啊拉拉，尼尼亚的路，像那。
OK， 是啊，所以这种伢一点嘛嘞，是啊。
OK，
怎么样 ？OK， 我估 America， 那伢也，虽然在当外最高不嘛，像那路。阿妈老的，我一搞的尿蛋嘛，咖啡呢，六块三呀，然后大片茶钱咯，给啥的我比呢，关系不正的嘛，太甜啦，太甜啦，喏，太甜甜的咯，没被多大的阿的，住家家的吃吃饱的，大便不拉拉也呀，给啥的吃的，喏，咱们上上不过问问奶奶都的，提白天啦嘛，白天啦，出来美国那个六百块钱，几手的那别的嘛嘞。没被多加的，路路个没被多加的，毕竟可能 Republican 基础在人民嘛呗，喏，明明这明明乍看那么快，阿伢子都不想那个你嘛，不过奶奶都来对，你来啥，教你嘛，决定了嘛，决定了出来给啥的过来，没有你嘛，太准备了，喏，路里个没被路要事情人家的嘞，生活在家给啥的过去吧嘞 ，OK， 下一库鲁孙那边的就讲伢子基础的嘛嘞。
OK， 怎么样？讲话呗，怎么样 ？OK，OK，
谢谢。我们说的增加多就搞到，通过古仔古年比较不嘛，本来牛年没啥那尼样的，现在礼拜天也，阿妈偏来比较重要看下嘞，到这点水去吧嘞，就那得帮咱嘛。
အဲ့တော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တန်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတပုတ်ဖြစ်တဲ့တပတ်အတွင်းပြည်တွင်းသတင်းစုစည်းတင်ပြချက်ကိုဆက်လက်ထုတ်လွှင့်ပါအောင်မယ်မြန်မာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံအုပ်ချုပ်ရေးအဖွဲ့ဝင်တချို့အပါအဝင်လူပုဂ္ဂိုလ်19ဦးကို EU ကဒဏ်ခတ်ပိတ်ဆို့မှုထပ်မံပြုလုပ်ပါတယ်မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်ဒီလိုတပတ်အတွင်းထိပ်တန်းရောက်မြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့ကပြောပြမှာပါ
အာနာသိန်းစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေပါတဲ့လူပုဂ္ဂိုလ်19ယောက်နဲ့စစ်ကောင်စီကို EU ဥရောပတမကကပိတ်ဆို့အရေးယူမှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေထဲမှာစစ်တပ်ကအရာရှိကြီးတွေ၊တရားရေးနဲ့အကျဉ်းဦးစီးဌာနအရာရှိတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ဦးတေစ၊ဦးနိုင်ထွတ်အောင်နဲ့ဦးအောင်မောမြင့်တို့လည်းပါပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးအောင်မောမြင့်ဟာစစ်တပ်အတွက်လက်နက်တွေဝယ်ရမှာအကျိုးဆောင်ပေးခဲ့တယ်လို့ ဦးတေစာနဲ့ဦးနိုင်ထွအောင်တို့ကတော့ရခိုင်ပြည်နယ်မှာလူအခွင့်ရေးချိုးဖောက်မှုတွေဆူဆူဝါဖြစ်ခဲ့တဲ့2019ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေနဲ့ဆက်စပ်ပြီးတော့စစ်တပ်ကိုငွေကြေးပံ့ပိုးခဲ့သူတွေဖြစ်တယ်လို့ EU ရဲ့နိုဝင်ဘာလ10ရက်နေ့တံခတ်မှုဆုံးဖြတ်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေဖြစ်တဲ့ဦးကန်စောတရားသူကြီးချုပ်ဦးထွန်းထွန်းဦးအစိုးရတရားစွဲဆိုရေးဌာနညွှန်ကြားရေးမှူးချုပ်ဒေါ်စွဆွေအောင်အကြံဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်မင်းအင်းစိန်ထောင်မကြီးဦးစော်လင်းအောင်အဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌဦးတန်းဆွေစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဦးကုကိုလွင်နဲ့ဦးမင်းမင်းဦးတို့လည်းအခုနောက်ဆုံး EU ရဲ့တန်ခတ်ဆေးမှာပါပါတယ်စစ်ဘော်ချုပ်ကြီးထွန်းအောင်ဒုတိယဗိုလ်ချုပ်ကြီးဖုံမြတ်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးဒုတိယဗိုလ်ချုပ်ကြီးသက်ပုံနဲ့တခြားဗိုလ်ချုပ်တွေလည်းဆေးမှာပါတာကိုတွေ့ရပါတယ်တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကလည်းမြန်မာစစ်တပ်ရဲ့စစ်လက်နက်ဝယ်ယူမှုအပိုင်းမှာပါဝင်ပတ်သက်နေတဲ့Sky Aviator Company နဲ့ဒီ company ပိုင်ဆိုင်သူလက်ဖြစ် Director လည်းဖြစ်သူအသက်40အရွယ်ဦးကျော်မင်းဦးတို့ကို American ပြည်ထောင်စုရဲ့အရေးယူပြစ်မှတ်ထားတန်ခတ်ဆင်းတဲ့ထည့်သွင်းလိုက်ပါတယ်. Sky Aviator ဟာမြန်မာစစ်တပ်ရဲ့စစ်လေယာဉ်အစိတ်အပိုင်းတွေကိုအဓိကဝယ်ယူပေးနေတဲ့ company ဖြစ်သလိုဦးကျော်မင်းဦးဟာနိုင်ငံခြားစစ်ဘက်အရာရှိတွေမြန်မာနိုင်ငံလာရောက်နိုင်အောင်စီစဉ်ဆောင်ရွက်ပြီးတော့တက်ခတ်ရဲ့ရဟယင်နဲ့တခြားစစ်လက်နက်ပစ္စည်းတွေတင်သွင်းပေးနေလို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေအထူးသဖြင့်တော့လေကြောင်းသုံးအရက်သားတွေကိုတက်ခိုက်နေရတဲ့အပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူလိုက်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်
။မြန်မာ၏အာဆီယံပုံသဘောတူညီချက်အကောင့်ထဲဖော်ဖို့နှောင့်နှေးနေချိန်မှာပဲအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကိုကမ္ဘောဒီးယားနိုင်ငံမှာကျင်းပနေပါတယ်။နိုဝင်ဘာ10ရက်ကနေ13ရက်နေ့ထိကျင်းပတဲ့အစည်းအဝေးတွေမှာအာဆီယံဖွဲ့ဝင်မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးတက်ရောက်ခွင့်မပေးတဲ့အတွက်စစ်ကောင်စီဘက်ကတော့ဒီထိပ်သီးအစည်းအဝေးကိုကိုစားပြုတက်ရောက်ခွင့်မရပါဘူးမြမအရေးပုံမောတူညီချက်ကိုအခုအစည်းအဝေးမှာပြန်လည်သုံးသပ်ဖို့ရှိတဲ့အတွက်မြမအရေးဟာဒီအစည်းအဝေးရဲ့ဦးစားပေးအစီအစဉ်တစ်ခုမှရှိမယ်လို့ယူဆကြပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာကိုင်တွယ်ဖြည့်ရှင်းရမယ့်ပြဿနာတွေတဲ့မြမနိုင်ငံရေးလည်းပါလိမ့်မယ်လို့ဖိလစ်ပိုင်သမ္မတဖာဒီနယ်မာကော့စ်ဂျူနီယာကနိုဝင်ဘာ9ရက်နေ့ကပြောပါတယ်ကယောဂအရေးရုရှားယူကရိန်းအရေးတောင်တရုတ်ပင်လယ်တွင်ဖြစ်ပေါ်တိုးတက်မှုတွေအပြင်မြန်မာနိုင်ငံအရေးစတဲ့ကိစ္စတွေကိုဒီထိပ်သီးစည်းဝေးပွဲမှာဆွေးနွေးအဖြစ်ရှာသွားမယ်လို့စည်းဝေးကျင်းပမဲ့ကမ္ဘောဒီးယားနိုင်ငံမှမထွက်ခွာခင်သမ္မတမာကော့စ်ဂျူနီယာကပြောခဲ့တာပါအာဆီယံထိပ်သီးစည်းဝေးအပြင်အာဆီယံနဲ့တခြားဆက်ဆက်စည်းဝေးကိုလည်းဇက်တိုက်ကျင်းပသွားဖို့ရှိတာကြောင့်ကမ္ဘောဒီးယားမြို့တော်တစ်ဝိုက်မှာလုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တပေါင်းကျော်ဖြန့်ကျက်ချထားတယ်လို့ကမ္ဘောဒီးယားရဲတပ်ဖွဲ့ဝင်ပြောခွင့်ရသူကပြောပါတယ်လေးရကြမယ်ဒီစည်းဝေးပွဲတွင်မြမအရေးအပြင်တောင်တရုတ်ပင်လယ်ညှင်းပွားမှုကပ်ဘေးပြန်လည်ထူထောင်ရေးဒေသရင်းကုန်သွင်းရေးနဲ့ဥရုယာသီဖောက်ပြန်မှုစတာတွေကိုကင်တွယ်ဆွေးနွေးကြမယ်လို့ကြိုတင်ယူဆထားတာတွေရှိပါတယ်ရုရှားဘက်ကတော့နိုင်ငံသားရေးဝန်ကြီးဆာဂရီလက်ဗရော့တက်ရောက်မယ်လို့သူယုံကပြောပါတယ်မြမအရေးနဲ့ပတ်သက်လို့မြမကိုစားပြုမှုမပါတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့စစ်ကောင်စီကတုံ့ပြန်ထားပါတယ်။အာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်စည်းဝေးတွေကိုတော့တောက်ကြနေကစတင်ကျင်းပနေတာဖြစ်ပြီးတခြားနိုင်ငံတကာခေါင်းဆောင်တွေနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်မှာဖြစ်ပါတယ
်။မြန်မာနိုင်ငံတွင်လုံခြုံရေးနဲ့ဆိုးဝါးလာတဲ့လူမှုရေးအခက်အခဲတွေကြောင့်အော်စတြေးလျနိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရနေထိုင်ခွင့်ဗီဇာတွေဦးစားပေးသွားမယ်လို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂျိုက်စ်ကထုတ်ပြန်ကြေညာပါတယ်။ဩစတြေးလျကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးတော့လက်ရှိနေထိုင်နေတဲ့မြန်မာလူမျိုးတွေအတွက်ပြည်ထရေးဌာနရဲ့ဦးစားပေးအကအကွက်ရယူတဲ့အစီအစဉ်ကိုရှောက်ထားနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီအတွက်နေထိုင်ခွင့်တက်တန်တို့ဖို့ဗီဇာရှောက်ထားရမှာအချိန်နဲ့ဆက်ရွယ်စရန်လိုအပ်ချက်ကိစ္စတွေလျှော့ပေးသွားမယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံတွင်2021ခုနှစ်ဖေဖော်ဝါရီလမှာစစ်တကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းဩစတြေးလျကိုရောက်နေပြီးသားမြန်မာလူမျိုး800ထက်မနည်းခိုလုံခွင့်ရှောက်ထားတယ်လို့ဩစတြေးလျ ABC သတင်းဌာနကဖော်ပြပါဗျ။အခုလိုဩစတြေးလျပြည်တွင်ရောက်နေပြီးသားမြန်မာလူမျိုးတွေအတွက်အခအကွက်ပေးရေးဗီဇာတွေဆောင်ရွက်ပေးဖို့ရှိသလိုဘန်ကောက်မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့နီနီကကလှုပ်ကိုင်းပြီးတော့ပြည်ပကနေလာမဲ့အခြေချနေထိုင်ရေးအစီအစဉ်တွေမှာလည်းမြန်မာလူမျိုးတွေကိုထိတ်တန့်ဦးစားပေးဆောင်ရွက်နေတယ်လို့လည်းဩစတြေးလျဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါဗျ။တချိန်တည်းမှာပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်လူသားချင်းစာနာကူညီမှုအရ2020-2023ခုနှစ်အတွင်းဩစတြေးလျဒေါ်လာ135တန်းထောက်ပံ့သွားမယ်လို့ဩစတြေးလျနိုင်ငံသားဝန်ကြီးပင်နီဝမ်ကနိုဝင်ဘာ9ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ ဒီအထောက်အပံ့တွေကိုတကယ်လိုအပ်သူတွေစီတရားရောက်ရှိအောင်လို့ဆောင်ရွက်သွားမှာဖြစ်ပြီးတဟာမြန်မာစစ်ကောင်စီကိုအကျိုးဖြစ်စေဖို့ဒါမှမဟုတ်တရားဝင်မှုရစေဖို့မဟုတ်ဘူးလို့လည်းဖော်ပြခဲ့ပါတယ်။ဩစတြေးလျဟာအရင်တုန်းကလည်းဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုထောက်ပံ့ကူညီခဲ့ပူပါတယ
်။စစ်တပ်ကရဲသားတွေပေါ်တိုက်ခိုက်မှုတွေမြန်မာဖြစ်နေတဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြိပခါတွေဆုံးတက်ရေးတွေ့ဆုံဆွေးနွေးကြဖို့ပုံဟန်မင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။ကမ္ဘာတော်ဝန်ဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အနှိမ့်ထယုံတွေအကြောင်းနိုဝင်ဘာ9ရက်နေ့ကဗာတီကန်မှာပြုလုပ်တဲ့တရားပွဲအတွင်းပုံဟန်မင်းကမြန်မာအရေးကိုထည့်သွင်းပြောကြားခဲ့တာပါ။ပြည်တွင်းစစ်နဲ့ပြိပခါတွေ10နှစ်ကျော်ကြာဖြစ်နေတဲ့ဆီးရီးယားအရေးယီမန်နိုင်ငံကကလေးတွေရဲ့ဘေးဒုက္ခနဲ့မြန်မာနိုင်ငံအရေးတို့ကိုစဉ်းစားကြည့်လိုက်ရင်စစ်ပွဲတွေကလူသားမျိုးနဲ့ပါဝင်အရာအလုံးကိုဖျက်ဆီးနေကြောင်းဒါကြောင့်ဒီပြိပခါတွေပြည်လဲရေးအတွက်အမြောက်တွေနဲ့ဆုံးဖြတ်ပေးလို့မရပဲနူးညံ့တိမ်မွေးရဲ့တွေးဆုံဆွေးနွေးရဲ့ဤနဲ့သာဖြည့်ရှင်းနိုင်မယ်လို့ပိုယဟမင်းကြီးကပြောပါတယ်။ကဘာကြီးကယူကရိန်းစစ်ပွဲကိုအာရုံစိုက်နေကြပေမဲ့ပိုယဟမင်းကြီးကတော့မြမရေးကိုမကြာခဏပြောဆိုလေးရှိပြီးငြိမ်းချမ်းရေးနဲ့မျိုးသားရှင်ကြားစေရေးဖြစ်ပေါ်စေဖို့ဆုတောင်းပေးလေးရှိပါတယ်။မြမရေးဖြည့်ရှာနိုင်ဖို့တွေးဆုံဆွေးနွေးဖို့ပိုယဟမင်းကြီးအပါအဝင်နိုင်ငံတကာကတိုက်တွန်းနေပေမဲ့လည်းမြမနိုင်ငံထဲမှာတော့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေတိုင်းနာလနဲ့ကိုင်တက်ဖွဲ့တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေဆက်တိုက်ဆူလို့ပေါ်ပေါက်နေတာကြောင့်မြန်မာနိုင်ငံအလဲပိုင်းရှမ်းကယားရခိုင်စတဲ့ဒေသတွေကပြည်သူတွေနေစဉ်တို့ထိခိုက်သေဆုံးနေရပြီးနေရဆုံးခွာထွက်ပြေးရသူတွေလည်းဆက်ပြီးတိုးလာနေစေဖြစ်ပါတယ
်။ထောင်အောင်ဆန်းစုကြည်အပေါ်စစ်ကောင်စီတရားဆွဲထားတဲ့အမှုတွေထက်ကနောက်ဆုံးကြံတဲ့ငါးမှုကိုအမြန်ဆုံးအပြေးတက်နိုင်ဖို့စစ်ဆေးနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။NLD အစိုးရလက်ထက်ကိုဗစ်ကာလအသုံးပြုဖို့ရဟယင်ငားယံဝယ်ယူပြုပြင်ရေးတွေနဲ့ပတ်သက်လို့ထောင်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်အခရီးလိုက်စားမှုငားမှုနဲ့တရားစွဲဆိုထားတာပါတချိန်တည်းမှာထောင်အောင်ဆန်းစုကြည်ကိုနိုင်အကြဲချုပ်ပြောင်းနေဆိုတဲ့သတင်းတွေမမှန်ဘူးလို့စစ်ကောင်စီကညင်ဆိုပါတယ်ထောင်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့တရားစွဲခံထားတဲ့အခရီးလိုက်စားမှုငားမှုအတွေ့ပြန်ခေါ်တက်တဲ့နေရောက်ကိုနေပြီးတော့အချုပ်ထောင်အထူးတရားရုံးမှာနိုဝင်ဘာ9ရက်နေ့ကဆစ်ဆဲခဲ့တာပါတရလိုလို့တိုင်ကြသူဦးအောင်ခန့်ကိုနဲ့ဦးစိန်မင်းဟင်းတို့ကိုပြန်ခေါ်တက်တဲ့အတင်းနဲ့စစ်ဆေးခဲ့ပေမဲ့မပြီးပြတ်ခဲ့ဘူးလို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။တရားရုံးရဲ့သဘောတဘာဝအရာပြန်ခေါ်တက်တဲ့အတင်းနဲ့တရလိုဖက်ကတက်တဲ့တချို့ကိုစစ်ဆေးပြီးရင်တောအောင်ဆန်းစုကြည်ဖက်ကပြန်လဲခုခံချေပါမယ်တက်တဲ့ကိုစစ်ဆေးရမှာဖြစ်ပါတယ်။ပြန်လဲခုခံချေပါမယ်တက်တဲ့ရှင်ကိုတောအောင်ဆန်းစုကြည်ဖက်ကအခုအချိန်ထိမတင်ပြသေးတဲ့အတွက်သူကိုယ်တိုင်ခုခံခြေပသွားပေါ်ရှိနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကသုံးသပ်ပါတယ
်။ဒါကတော့နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စူးစီးတင်ပြခဲ့တာပါ။အခုဆက်လိုက်ပြီးတော့တပတ်အတွင်းနိုင်ငံတကာသတင်းစူးစီးတင်ပြချက်ကိုဆက်လက်ထုတ်လွှင့်ပါအောင်မယ်။အမေရိကန်သက်တမ်းတစ်ဝက်ရွေးကောက်ပွဲအခြေအနေအာဆီယံဒေသတွင်းငြိမ်းချမ်းရေးစာချုပ် TAC ကိုယူကရိန်းကလက်မှတ်ထိုးတာကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကိစ္စအီဂျစ်က COP27 မှာဆွေးနွေးတာဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုငိမ့်ချန်းတို့ကစူးစီးတင်ဆက်ပေးထားပါတယ
်နိုဝင်ဘာလ10ရက်နေ့အင်္ဂါနေ့မှာကျင်းပခဲ့တဲ့ American သမ္မတသက်တမ်းဝန်ရွေးကောက်ပွဲရလဒ်တွေအတွက်ပြည်내အုပ်ချုပ်ရေးမှုနဲ့လွှတ်တော်အမတ်နေရာတချို့တို့မှာစားတဲ့ကနေပို့ကြတဲ့ကြိုတင်မဲတွေရွေးကောက်ပွဲကျင်းပပြီးရက်ပိုင်းထိအကုန်ရေတွက်လို့မပြီးသေးပဲနဲ့ရလဒ်အပြည့်စုံထွက်မလာခဲ့သေးပါဘူးဒီရွေးကောက်ပွဲမှာ Republican တွေအပြတ်အသတ်အနိုင်ရလိမ့်မယ်လို့အများစုကခန့်မှန်းထားကြပေမဲ့လည်းထည်သလောက်အနိုင်မရခဲ့ပါဘူးအထူးသဖြင့်2020ရွေးကောက်ပွဲရလဒ်ကိုလက်မခံဘူးလို့တခြားလုံးပြောဆိုနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အယူအဆကိုလက်ခံယုံကြည်ပြီးတော့သူကအပြည့်အဝထောက်ခံမဲဆွယ်စည်းရုံးပေးထားတဲ့ကိုယ်စားလှယ်လောင်းတော်တော်များများရွေးကောက်တင်မြှောက်မခံရတဲ့အတွက်ဒါဟာဒီမိုကရေစီရဲ့အောင်ပွဲအဖြစ်သမ္မတဘိုင်ဒန်ကညှိနှိုးပြောဆိုခဲ့ပါတယ
်ယူကရိန်းတပ်တွေဟာတောင်ပိုင်းကနီဟူရီဗာမြို့ကိုရုရှားတပ်တွေလက်ထက်ကပြန်လည်သိမ်းယူလိုက်ပြီလို့နိုဝင်ဘာလ10ရက်နေ့မှာယူကရိန်းနိုင်ငံပိုင်ရုပ်သံနဲ့လူမှုကွန်ရက်ဗီဒီယိုမှတ်တမ်းတွေနဲ့ဖော်ပြနေပါတယ်။ဒီမြို့ဟာမီကိုလိုက်ဒေတာမှာရုရှားတို့သိမ်းယူထားတဲ့နောက်ဆုံးမြို့ဖြစ်တယ်လို့ဒီမြို့ဟာဟာဆန်မြို့ကိုသွားတဲ့မဟာဗျူဟာမြောက်လမ်းမကြီးကိုထိန်းချုပ်ဖို့အတွက်အရေးပါတဲ့နေရာဖြစ်ပါတယ်။ဟာဆန်မြို့ကိုတော့မတ်လကတည်းကရုရှားတို့သိမ်းယူခဲ့တာဖြစ်ပြီးအခုတော့တက်တွေပြန်ဆုတ်ဖို့ရုရှားကအမိန့်ပေးထားတယ်လို့ပြောပါတယ်။ယူကရိန်းဘက်ကတော့ဒါကိုသတိကြီးကြီးထားပြီးထောင်ချောက်ဆင်တာဖြစ်နိုင်တယ်လို့ယူဆပါတယ
်။အာရှယူကရိန်းဆက်ဆက်ရေးမှာတော့ယူကရိန်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ TAC လို့ခေါ်တဲ့ဒေသတွင်းငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးထားပါတယ်။အာဆီယံရဲ့ငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးစာချုပ်ထဲအခုလိုပါဝင်လာတာဟာယူကရိန်းနိုင်ငံအတွက်ထူးခြားတဲ့အကျိုးရလဒ်ရှိမှာမဟုတ်ပေမဲ့ရုရှားနိုင်ငံကိုအထူးကြံအောင်လှုပ်ဆောင်ရမှာတော့နိုင်ငံတကာထောက်ခံမှုပို့ပြီးရရှိစေမှာဖြစ်ပါတယ် ယူကရိန်းနိုင်ငံသားဝန်ကြီးဒမီထရီကူလီဗာကကမ္ဘောဒီးယားနိုင်ငံဖနောပင်မြို့မှာအာဆီယံနှစ်ပတ်လည်ထိပ်သီးအစည်းအဝေးပွဲကျင်းပနေစီမှာစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ရှီတောင်အာရှဒေသမှာဒီလာတဲ့အာဆီယံနှစ်ပတ်လည်ထိပ်သီးအစည်းအဝေးပွဲအပြင် G20 နဲ့ APEC ကိုခေါ်တဲ့အာရှပစိဖိတ်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးအစည်းအဝေးတွေလည်းကျင်းပဖို့ရှိနေပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအာဆီယံဟာအဖွဲ့အစည်းနဲ့ရုရှားအပေါ်မှာပြည်တင်ရှုံချတာမရှိပေမဲ့လည်းအဖွဲ့ဝင်ရှစ်နိုင်ငံကတော့ယူကရိန်းစစ်ပွဲဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုထောက်ခံခဲ့ပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လုံခြုံရေးကောင်စီအတွင်းရေးမှူးနီကိုလိုင်ပက်ထရူရှက်ဖ်နဲ့အီရန်သမ္မတအီဘရာဟင်ရိုင်စီတို့နိုဝင်ဘာလ9ရက်နေ့မှာတွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းကျူးကျော်စစ်နဲ့ရုရှားစီးပွားရေးမှာအထောက်အကူတွေရရေးမော်စကိုကကြိုးပမ်းနေချိန်မှာပဲနီကိုလိုင်ပက်ထရူရှက်ဖ်အီရန်နိုင်ငံကိုသွားရောက်တာပါယူကရိန်းကျူးကျော်စစ်ကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်းခတ်မှုနဲ့ရင်ဆိုင်နေရပြီးယူကရိန်းစစ်ဘက်ကပြင်းထန်တဲ့ဖိအားပေးမှုနဲ့ရင်ဆိုင်နေရတဲ့အထူးကြံရုရှားနိုင်ငံအတွက်အီရန်နိုင်ငံကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတာပါဒါကြောင့်လဲနီကိုလိုင်ပက်ထရူရှက်ဖ်ရဲ့ခရီးစဉ်ဟာရုရှားအတွက်အီရန်နိုင်ငံကပိုပြီးအရေးပါလာတဲ့သဘောကိုပြသလိုက်တဲ့လက္ခဏာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ရုရှားကိုယူကရိန်းစစ်ပွဲအတွက်လက်နက်ကြီးကြီးတွေထောက်ပံ့ပေးနေတာမဟုတ်ဘူးလို့ညင်းပါတယ်။ယူကရိန်းစစ်ပွဲမှာအသုံးပြုဖို့ရုရှားကိုအမြောက်ဆန်တွေနဲ့လက်နက်ခဲယမ်းတွေပေးပို့နေတယ်ဆိုတဲ့ပြောကြားချက်တွေကိုမြောက်ကိုရီးယားကညင်းဆိုသွားတာဖြစ်ပြီးတော့ဒီလိုလုပ်ဖို့လည်းအစီအစဉ်မရှိဘူးလို့ပြောပါတယ်။
ဒီနေ့ပတ်တဲ့အီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ဥတုရသည်ပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP27 မှာတော့ loss and damage လို့သိကြတဲ့ဥတုရသည်ပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ပြန်လည်ပေးဆက်ရေးကိစ္စကအဓိကနေရာယူထားပါတယ်။အီဂျစ်နိုင်ငံ Sharm El Sheikh မြို့မှာကျင်းပနေတဲ့ညီလာခံအနည်းမှာဥတုရသည်အရေးတက်ကြွလှရှားသူဒရာစင်ကျော်တို့နိုဝင်ဘာလ9ရက်နေ့မှာထုတ်ဖော်ဆန္ဒပြခဲ့ကြပါတယ်။ချင်တာရီနိုင်ငံတွေဘက်ကပေးကမ်းစွန့်ကြေးဖို့ကျမတို့ကပြောနေတာမဟုတ်ပါဘူး။ဒါဟာတရားမျှတမှုရှိရေးဒန်းတူညီမျှမှုရှိရေးဆိုတဲ့ကိစ္စတွေနဲ့ဆိုင်ပါတယ်ဆိုပြီးတော့ဥရယာတီအရေးနဲ့ကြားမှာဒန်းတူညီမျှရေးတက်ကြွလှုပ်ရှားသူအသက်29နှစ်အရွယ်ဇူကီစွာဝိုက်ကပြောပါလိမ့
်။ဒါကတော့တပတ်အတွင်းနိုင်ငံတကာသတင်းစူးစီးချက်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဂျော်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ။
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကယူကရိန်းနိုင်ငံကရုရှားသိမ်းပိုက်ထားတဲ့ခါဆင်မြို့ကိုပြန်ပြီးသိမ်းပိုက်နိုင်ပြီလို့ပြောကြားလိုက်ပါတယ်။ဒီရုရှားသိမ်းပိုက်ထားတဲ့ခါဆင်မြို့ကိုယူကရိန်းတွေကပြန်လည်လွတ်မြောက်အောင်လုပ်နိုင်တာဟာထူးခြားတဲ့အောင်မြင်မှုတစ်ခုလို့အမေရိကန်ကကြိုဆိုဂုဏ်ပြုလိုက်ပါတယ်။အီရန်အတွက် EU ရဲ့ဒဏ်ခတ်မှုတွေဟာလာမယ့်သတင်းပတ်ထဲမှာထပ်ပြီးတော့တိုးမြှင့်ဖို့ရှိတယ်လို့ဂျာမနီဝန်ကြီးချုပ်လော့ဖ်ရှူးစ်ကပြောကြားလိုက်ပါတယ်။အီရန်အာဏာပိုင်တွေကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းနေတဲ့အတွက်ဂျာမနီဝန်ကြီးချုပ်ကစနေနေ့မှာပဲပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအလှည့်ကျဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်ကျင်းပတဲ့အကြိမ်40နဲ့42ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးတွေကတောက်ကြနေမှာပြီးဆုံးသွားပါပြီ။ဒီနှစ်2022ဟာအာဆီယံစတင်တည်ထောင်တာ55နှစ်ပြည့်တဲ့နှစ်ဖြစ်ပြီးတော့အာဆီယံနဲ့နောက်မှာပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လှုပ်ဆောင်မယ်လို့အာဆီယံခေါင်းဆောင်တွေကကြေပေးခဲ့ကြပါတယ်။မြန်မာရေးနဲ့ပတ်သက်လို့အာဆီယံထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေကိုရှုံ့ချပြီးလက်နက်ကင်ဖွဲ့စည်းအားလုံးအနေနဲ့ဒါကိုတာဝန်ယူပြီးတော့ဆင်းဆင်းချင်းချင်းလုပ်ဖို့အတွက်တိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာစနေနေ့ကပြုလုပ်တဲ့အာဆီယံဂျပန်ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအာဆီယံအတွက်ချီးငွေဖြစ်တဲ့အမေရိကန်ဒေါ်လာတန်း2100နဲ့ညီမျှတဲ့ဂျပန်ယန်ငွေ295ဘီလီယံပေးမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာကမ္ဘာတစ်လုံးကိုဗစ်ရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးပြန်လည်နှလန်းထူအောင်ဖို့အကူအညီပေးတဲ့အနေနဲ့ချီးငှားတာဖြစ်ကြောင်းလည်းပြောကြားခဲ့တာပါ
။သတင်းအကျဉ်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့မနက်ဘက်တန်လျင်စီစဉ်တဲ့ထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုအဖြစ်နဲ့ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubair Attai တို့ဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနေမနက်ဖက်အတန်နဲ့အစီအစဉ်တွေလည်းဒီမှာတင်ပေးပြည့်စုံပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးထူးတင်ပါတယ်။သောတာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.